ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့တိမ့်နဲ့ချီနဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အရင်ကရောက်ရှိလက်ခံထားပြီးသားဒုက္ခသည်တွေအတွက်ကိုပါကာလဝမ်းရောဂါကာကွယ်ဆေးတိုက်ကျွေးတဲ့အစီအစဉ်ကိုကုလသမဂ္ဂနဲ့ WHO ကဦးစီးပြီးတော့လှုပ်ဆောင်နေပါတယ် VOA သတင်းနောက် Lisa Shrine ဂျနီဗာကပေးပို့တဲ့သတင်းလွှာကိုဦးဆန်မွေတင်ပြမှာပါ
ပြီးခဲ့တဲ့သတင်းပတ်အတွင်းရိုဟင်ဂျာဒုက္ခသည်တန်းထက်ဝက်ကျော်ဖြစ်သလိုတဲထိုးပြီးတော့နေထိုင်နေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ Cossacks ပြည်သားကဒုက္ခသည်စခန်းတွေမှာဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ပွားမှုပေါင်း 1,300 နီးပါးရှိခဲ့ပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့အခုချိန်ထိတော့ကာလာဝမ်းယောဂါဖြစ်ပွားတဲ့အနေအထားမတွေ့ရသေးပါဘူးအင်္ဂါနေ့မှာစတင်လိုက်တဲ့အသက်ကယ်ကာလာဝမ်းယောဂါကာကွယ်ဆေးတိုက်ကျွေးမှုအစီအစဉ်ကခန္ဓာရည်စွန့်ရည်နေပါတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးဖို့ရည်ရွယ်ပြုလုပ်တာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်လူတွေအမတန်ထူပြောပြီးတော့ပတ်ဝန်းကျင်မတန့်ရှင်းတဲ့နေရာတွေမှာကာလာဝမ်းယောဂါဖြစ်ပွားနိုင်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်အလွန်အန္တရာယ်ရှိနိုင်ပါတယ်ဒီကာဝယ်ဆေးတိုက်ကျွေးတဲ့အစီအစဉ်ဟာ2016ခုနှစ်ကဟေတီနိုင်ငံမှာမက်သျူးဟာရီကိန်းလေမုန်တိုင်းတိုက်ခတ်မှုဖြစ်ပွားပြီးခဲ့တဲ့နောက်ပိုင်းပြုလုပ်ခဲ့တဲ့အစီအစဉ်ထဲမှာဆိုရင်ကမ္ဘာမှာဒုတိယအကြီးအမားဆုံးနဲ့အကျယ်ပြန့်ဆုံးအစီအစဉ်ဖြစ်ပါတယ်လို့ WHO အဖွဲ့ကြီးရဲ့ပြောခွင့်ရသူခရစ်စတီယန်လင်ဒမိုင်ယာက VOA ကိုပြောပါတယ်ပထမအကြိမ်ဆေးတိုက်ကျွေးဖို့ရည်ရထားတဲ့လူရဲ့ရည်တွက်ကတော့6သိန်းခွဲဖြစ်ပြီးအစ်စ်ရောက်ရှိလာတဲ့ဒုက္ခသည်တွေနဲ့အသက်တစ်နှစ်အထက်ဒေသခံပြည်သူတွေဖြစ်တယ်လို့ဆိုပါတယ
် It goes as you said with a whole large teams of medical help staff through the camps in a makeshift and spontaneous settlements
ဒီလိုတဲ့နေရာမှာခင်ဗျားပြောသလိုပါပဲကျမရင်းနဲ့ဆေးဝန်းတန်းနေပါတဲ့ကြီးမားတဲ့အဖွဲ့ကြီးဟာတက်နက်နဲ့ဥခိယာစတဲ့အရာမှရှိတဲ့ဒုက္ခသည်စခန်းတွေနောက်ပြီးဖြစ်တယ်လို့ဆောက်ပြီးနေထိုင်နေကြတဲ့နေရာတွေအနားအပြားကိုတွားရောက်တိုက်ကျွေးကြတာပါစစ်တိုက်ကျွေးတဲ့ရွေရှားအဖွဲ့ပေါင်း200ကျော်နဲ့အကောင့်ထဲပေါ်နေတာဖြစ်ပြီးဒါဟာအလွန်ကြီးမားတဲ့ကြိုးပမ်းအထောက်အမှုတစ်ခုဖြစ်ပါတယ
်ဒုတိယကြိမ်စစ်တိုက်ကျွေးတဲ့အစီအစဉ်ကတော့အောက်တိုဘာလ31ရက်နေ့မှာစတင်မှာဖြစ်တယ်လို့လင်းတမရကပြောပါတယ်ဒီဒီကြိမ်မှာတော့အသက်တစ်နှစ်ကနေ9နှစ်ရွယ်ကလေးပေါင်း2သိန်းခွဲကိုတိုက်ကျွေးမှာဖြစ်ပြီးတော့ကာကွယ်မှုထပ်မံပေးဖို့ဖြစ်တယ်လို့သူကဆိုပါတယ်အခုလိုအတက်ကဲကာလာဝမ်းယောဂါကာဝေးစီတိုက်ကျွေးနေချိန်မှာအစဉ်လာမပြတ်လုပ်နေတဲ့လုပ်ငန်းဆောင်တာတွေကိုလည်းဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ WHO ကပြောပါတယ်။တန်ရှင်းနဲ့ရရှိရေးမင်းလာအညစ်အကြေးစွန့်ပစ်တဲ့စနစ်ကောင်းမွန်ရေးနဲ့ပတ်ဝန်းကျင်တန်ရှင်းရေးစတာတွေကယောဂါကင်းဝေးစေဖို့အတွက်အရေးပါတဲ့အချက်တွေဖြစ်ပါတယ်။